ဒုတိယကြိမ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌသစ်ကဒီမိုကရေစီအတွင်းကူးပြောင်းရေးကာလမှာပြည်သူတွေကိုစားပြုဥပဒေပြုကြမယ်လွှတ်တော်အမတွေအနေနဲ့ကိုယ်တိုင်ဥပဒေတွေကိုမချိုးဖောက်ကြဖို့တိုက်တွန်းလိုက်ပါတယ်။2015ခုနှစ်တထွေရွေးကောက်ပွဲမှာအပြတ်အနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမအစည်းအဝေးမှာရွေးကောက်ခံပြည်သူ့လွှတ်တော်အမတ်တွေဒီကနေ့ဂတိသစ္စာပြုလက်မှတ်ရေးထိုးခဲ့ကြခြင်းမှာလွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကတိုက်တွန်းလိုက်တာပါ။နေပြည်တော်ရောက် VOA မြန်မာပိုင်းရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကအကြောင်းစုံကိုပြောပြပေးပါမယ်ရှင်
။ကျောင်းပါပြီ။ဒီကနေ့ကျင်းပတဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာမျိုးသားဒီမိုကရေစီဖွဲ့ချုပ်ရေးဗဟိုလုပ်မှုဆောင်လည်းဖြစ်တာဝန်မြွနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဦးဝင်းမြင့်ကိုပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးတဲ့နောက်အခုလိုဦးဝင်းမြင့်ကနှုတ်ခွန်းဆက်စကားပြောဆိုလိုက်တာပါ
။လွှတ်တော်ကိုယ်စားလှယ်များခင်ဗျာ။ဒီနေ့ဟာမြန်မာနိုင်ငံရေးသမိုင်းကြောင်းမှာဒီမိုကရေစီအတွင်ကူးပြောင်းရေးအတွက်ဂုဏ်ယူစရာနေ့တစ်နေ့ဖြစ်ပါတယ်အထွေထွေရွေးကောက်ပွဲများကျင်းပပြီးပြည်ပြင်ပြောင်းလဲရေးအတွက်ပြည်သူလူထုရဲ့စံတန်းနဲ့အညီဒုတိယကြိမ်လွှတ်တော်ကြီးပေါ်ပေါက်လာခြင်းဖြစ်ပါတယ်ပြည်သူများလူလားမျိုးလင့်တောင်းတနေတဲ့ဒီမိုကရေစီရေးလူ့အခွင့်အရေးနဲ့နိုင်ငံတော်ဖွံ့ဖြိုးတိုးတက်ရေးတို့အတွက်နိုင်ငံသူနိုင်ငံသားများက၎င်းတို့ကိုယ်စားလုတ်ပိုင်ခွင့်လွှတ်အပ်ခြင်းခံရတဲ့ပုဂ္ဂိုလ်များဖြစ်ကြပါတယ်။လွှတ်တော်ကိုယ်စားများခင်ဗျာ။ပြည်သူကိုယ်စားတွေများဖြစ်ကြသည်နှင့်အညီမိမိတို့ရဲ့အပြောအဆိုအပြုအမူအနေထိုင်တွေကလည်းအလွန်အရေးကြီးတာပါတယ်။ဥပဒေပြုသူသည်ဥပဒေချိုးဖောက်သူမဖြစ်เสียဆိုတဲ့ဆိုရေးစကားနှင့်အညီလွှတ်တော်ဆိုင်ရာဥပဒေဤဥပဒေစီမီစီကနုကိုလေလာဖတ်ရှုပြီးလေးစားလိုက်နာခြင်းဖြင့်ကိုယ်စားလှယ်များရဲ့ဂုဏ်ယူကိုပြသစီလိုပါတယ်
။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဒီမိုကရေစီလူ့အခွင့်အရေးစံနှုန်းတွေအရသဘောထားတည်ကြဖို့တိခံခွင့်လွှတ်ကြဖို့နဲ့ပူးပေါင်းဆောင်ရွက်ကြရင်စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကြီးတည်ဆောက်ကြဖို့ကိုလည်းပြည်သူ့လွှတ်တော်ဥက္ကဋ္ဌအတွက်ဦးဝင်းမြင့်ကတိုက်တွန်းလိုက်ပါတယ်။ပြည်သူ့လွှတ်တော်ယုံညွှန်ကြားရေးမှူးဥပဒေနိုင်ရလေအရက်သားအစိုးရစစ်စစ်တက်လာတော့မယ်လွှတ်တော်ရဲ့အခမ်းအနားနဲ့ပတ်သက်လို့အခုလိုပြောဆိုသွားပါတယ
်အရင်ပြည်သူ့လွှတ်တော်ပထမကြိမ်မှာတော့အရင်နာကအစိုးရပေါ့နော်သူတို့ရဲ့စီမံဆောင်ရွက်မှုနဲ့ကျွန်တော်တို့ဝန်ထမ်းတွေကနောက်ကအဲ့ဒီစီမံတိုင်းဆောင်ရွက်သွားတာအခုဒုတိယကြိမ်မှာတော့ကျွန်တော်တို့ပြည်သူ့လွှတ်တော်ယုံနေတယ်ကုပြောင်းရေးကာလကိုကိုယ်တိုင်အစအဆုံးစီစဉ်ဆောင်ရွက်ခဲ့ပါတယ်
တမိုင်းကြိမ်မဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်မှာပထမဆုံးမျိုးသမီးတပါပတိအဖြစ်တာဝန်ပေးအပ်ခြင်းခံရတဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ချောင်းစုံမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ထေးကျွဲကတော့နိုင်ငံရေးမှာမျိုးသမီးတွေရဲ့အခမ်းအနားပုံမပါဝင်ခွင့်ရတဲ့အပေါ်ဂုဏ်ယူတယ်လို့ပြောပါတယ်
။နောက်လဲဟိုမျိုးသမီးတွေရဲ့စွမ်းဆောင်ရည်မြင့်ရည်မြည်သလိုသူတို့နေရာပေးပြီးတော့ဆောင်ရွက်ကြမှာဖြစ်ပါတယ်
လေလာသူဖြစ်တက်ရောက်လာတဲ့မြန်မာနိုင်ငံဆိုင်ရာ EU ဥရောပသမ္မတတာဝန်ကြီးရိုလင်ကိုဗီယာကလည်းမြန်မာပြည်သူတွေရဲ့ဆန္ဒအရပေါ်ပေါက်လာတဲ့လွှတ်တော်အစ်ကိုကြိုဆိုပါတယ်လို့အခုလိုပြောပါတယ
် Because I think this is the first really concrete institutional
ဒါကရေကောက်ပွဲရလာရဲ့ပထမဆုံးတကယ်ကိုခိုင်မာတဲ့အဖွဲ့အစည်းဖြစ်တဲ့အဓိပ္ပာယ်တက်ရောက်တဲ့လွှတ်တော်ဖြစ်ပါတယ်ပြည်သူလူတွေရဲ့ဆန္ဒကိုအလေးအနက်ဖော်ထုတ်နိုင်ခဲ့တဲ့ရလာလေးဖြစ်တယ်လို့ပြောပါတယ်တော်တော်တပါပတိနောက်ဥက္ကဋ္ဌရည်ရင်းချေဂရိသစ္စာပြုကြပြီးအချိန်တိုတိုအတွင်းတိတိယယောက်ကျင်းပနိုင်ရတာတွေ့ရတယ်လို့ဆိုပါတယ် EU ဥရောပသမ္မတကပြည်သူလူထုကိုစားသူတက်ရောက်ခွင့်ရတဲ့အတွက်ဂုဏ်ယူဝင်ရောက်တယ်လို့ပြောဆိုသွားတာပါအရွေးကောက်ခံကိုယ်စားလှယ်323ဦးအနက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်155ဦးပါဝင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့ဒုတိယကြိမ်ပြည်သူ့လွှတ်တော်ပထမနေ့ကိုပြည်ခိုင်ကျိုးပါတီရဲ့နိုင်ရွတ်တော်ကိုယ်စားလှယ်2ဦးဖြစ်တဲ့ဒုတိယသမ္မတဒေါက်တာဆိုင်းမောက်ခန်းနဲ့ဥညာထွန်းတို့ကြိုတင်ခွင့်ယူပြီးမတက်ရောက်ခဲ့ကြပါဘူးဒုတိယကြိမ်ပြည်သူ့လွှတ်တော်မှာပြည်ခိုင်ကျိုးပါတီကကိုယ်စားလှယ်30တိုင်းရင်းသားပါတီတွေက38ဦးနဲ့တပ်မတော်သားကိုယ်စားလှယ်130ဦးပါဝင်ပါတယ်ဒုတိယကြိမ်မျိုးသားလွှတ်တော်ကိုဖေဖော်ဝါရီလ3ရက်နေ့မှာစတင်ကျင်းပမှာဖြစ်ပြီးပြည်သူ့လွှတ်တော်အစည်းအဝေးတွေကိုတော့ဖေဖော်ဝါရီလ4ရက်နေ့မှာဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ရှင်။